ဟုတ်ကဲ့ရှမ်းပြည်နယ်အထူးဒေသလေးကို1989ခုနှစ်ဇွန်လ30ရက်နေ့မှာစတင်တည်ထောင်ခဲ့တာကြောင့်2019ခုနှစ်ဇွန်လ30ရက်နေ့မှာနှစ်30ပြည့်အခမ်းအနားကိုမိုင်းလာမြို့မှာကျင်းပခဲ့တာဖြစ်ပါတယ်။မိုင်းလာစီလူးနဲ့နံပါတ်နယ်မြေဒေသတွေပအဝင်ဖွဲ့စည်းထားတဲ့အထူးဒေသလေးကိုကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်တည်ဆောက်သွားမှာဖြစ်ကြောင်းအထူးဒေသလေးရဲ့အာဏာပိုင်အဖွဲ့ဖြစ်တဲ့ညီကြိုင်းရေးနဲ့စီလုံးရေးကော်မတီဥက္ကဋ္ဌဦးဆိုင်လင်းကနှစ်30ပြည့်အခမ်းအနားအဖွဲ့မိန်ခွန်းမှာပြောဆိုခဲ့ပါတယ်။
အထူးဒေသလေးကိုဒီနေ့ဒီအချိန်ပုံပြဒါရပေါ်ရောက်တဲ့ဘယ်လိုပါနိုဘယ်ကိုချုပ်ပြင်းလာရှိတဲ့ဒေသအဖြစ်ဒီတော့ပေါ်မှာဖြစ်ပြီးလူ့အိမ်နဲ့အဲဒါတော့သူရအစီအမပြုပြုတဲ့နိုင်ငံကဒီသားတဲ့ဒေသဖြစ်ပေါ်မှာသူကတော့မှဖြစ်ပါတယ်
အခမ်းအနားပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့သတင်းနဲ့ပြန်ကြားရေးဌာနဌာနမှဦးခမ်းမောင်ကကိုပိုင်အုပ်ချုပ်ခွင့်ရဒေသတည်ထောင်ရေးကိုအမျိုးသားညီလာခံစတင်စဉ်ကလေးကတောင်းဆိုခဲ့တာဖြစ်ကြောင်းပြောပါတယ်။
1993ခုနှစ်အမျိုးသားညီလာခံစကျင်းပတဲ့အချိန်နဲ့ကျွန်တော်တို့တောင်းဆိုရတဲ့မူကတော့မပြောင်းလဲဘဲခုတည်းကျွန်တော်တို့ကိုဟလာချမ်းပြည်နယ်အရှိပါအထုတိတ၄ဆိုပြီးတော့တတ်မှတ်ပြီးခဲ့တာရှိတယ်။မိုင်းလာရဲ့ဒီလူရဲ့နံပါတ်ရဲ့ဒေသ၃ခုပေါ့ဗျာ။အဲ့ဒါကိုတစုတစီတဲ့ထားပြီးတော့မိုင်းလာဟိုအထုတိတ၄လို့မခေါ်တော်မှဒီအခေါ်ကအသွင်းတော့မသွင်းတော်မှကျွန်တော်တို့တိုင်းနာကိုပါအုပ်ချုပ်ခွင့်ရတိတအဖြစ်နဲ့သတ်မှတ်ပေးပါဆိုပြီးကျွန်တော်တို့93ကနေစပြီးတော့ဒီကနေ့အထိကျွန်တော်တို့ရဲ့တောက်ဆူချရတာပဲနိုင်ငံရေးမှချက်ကျွန်တော်တို့ကပြည်တော်စွန့်နဲ့ခေါ်ထွက်ဖို့ပြည်နယ်တောင်းဖို့ဟုတ်လားဗာဒီသားတရားကျွန်တော်တို့မှမရှိဘူးကျွန်တော်တို့တောက်ဆူချက်နိုင်ငံရေးမှချက်တော့တိုင်းနာကိုပါအုပ်ချုပ်ခွင့်ရတိတပေးပါကျွန်တော်တို့တောင်းဆိုချက်အဲ့ဒါဖြစ်တယ
်လက်ရှိနိုင်ငံတော်အစိုးရကဆောင်ရွက်နေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့ကိုလည်းမဆန့်ကျင်ကြောင်းနဲ့အားလုံးပါဝင်ရေးမူရဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်အထူးဒေသလေးကသူတို့ရဲ့ရည်မှန်းချက်ကိုအကောင့်ထည့်ဖော်မဲ့လုပ်ငန်းစဉ်ကိုအခုလိုဆက်လက်ပြောပါတယ
်နော်နော်ဆိုကျွန်တော်ကဘယ်လိုသွားမလဲဆိုတော့ခုနကပြောလို့ကျွန်တော်ဒီ NCA ဒီထိုးကြမယ်အားလုံးပေါ့အချင်းတိုင် NCA ဒီထိုးမယ်ထိုးပြီးရင်ကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲပါမယ်။အဲ့ဒီကြာမှကျွန်တော်တို့ကနိုင်ငံရေးနဲ့ဆွေးနွေးရမယ်။ကျွန်တော်တို့လိုချင်တာကျွန်တော်တို့ရဲ့ရည်မှန်းချက်နိုင်ငံတော်သိမယ်နိုင်ငံတော်ကဘယ်လိုဖတ်ချပေးမလဲ။အဲ့ဒီကြာမှကျွန်တော်တို့ကရုပ်ကပွဲတို့ဘာတို့ပါလို့ဖြစ်မှာပေါ့ကျွန်တော်တို့မခွဲဘူး။ဒါပေမဲ့ကျွန်တော်တို့ area ထဲမှာကျွန်တော်တို့ချုပ်ကင်ထားတဲ့ဒီအထုဒေသလေးရဲ့နေမြေထဲမှာတော့ကိုယ့်ရဲ့ PD တွေအတွက်ကိုယ့်ဒေသအတွက်ကျွန်တော်တို့ကဒါပဲကောက်ွယ်ထားတာ။
နိုင်ငံရေးလှိလသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုဥတည်နေချိန်မှာတိုင်းရင်းသားလူမျိုးတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးကိုအလေးထားဖို့လိုအပ်တယ်လို့ဒီအရေးကိုအစိုးရတက်မတော်နဲ့တိုင်းရင်းသားခေါင်းဆောင်တွေအကြားအကြေအလဲဆွေးနွေးဖို့ဟာလည်းအရေးကြီးကြောင်းထောက်ပြပါတယ်ရှမ်းပြည်နယ်အထူးဒေသလေးလို့ဝါပြည်နယ်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ထိန်းချုပ်ရာအထူးဒေသနှစ်ကလည်းပြည်နယ်ထူထောင်ရေးကိုတောင်းဆိုထားတဲ့အပေါ်မှာဒေါက်တာရံမျိုးသိန်းကအခုလိုဆက်ပြောပါတယ
် UWSA UWSP ပေါ့လေနော်ဒီရဲ့အနေအထားနောက်မိုင်းလာရဲ့အနေအထားတွေကိုနော်ချိန်ပြီးတော့ဒီအခြားတိုင်းရင်းသားလူမျိုးစုတွေရှားမှာနောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရှားမှာတဲ့ရဲ့အင်အားကြီးဖို့လိုအပ်တယ်ဆိုတော့အမြင်မျိုးတွေလွှမ်းမိုးလာနိုင်တယ်လို့တော့ကျွန်တော်ကတော့ယူဆပါတယ်။အမြင်တော့ပင်ဖြစ်စေပေါ့လေ။တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီအစိုးရတပ်မတော်ချာမှာပြည်တိုင်းဆွေးနွေးမှုတွေကိုကြဲကြဲပြန့်ပြန့်လုပ်နိုင်မှဒီစိန်ခေါ်မှုတွေဒီအချက်တဲတွေကိုဖြည့်ရှင်းနိုင်မှာဖြစ်ပါတယ်။အဲ့ဒီလိုဖြည့်ရှင်းနိုင်မှသာလျှင်တော့ကျွန်တော်တို့နိုင်ငံမှာအမျိုးသားပြန်လည်တင်မြှောက်ရေးယုံကြည်မှုတည်ဆောက်ရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့စီမံချက်တွေကိုပေါ့ပေါ့မြောက်မြောက်အကောင့်ထည့်ဖော်နိုင်မှာဖြစ်ပါတယ
်။ ABL အတွင်းမှာကျင်းပတဲ့အထူးဒေသနှင့်ဝဒေသဟာလည်းသူတို့ရဲ့နှစ်30ပြည့်အခမ်းအနားမှာပြည်내တည်ထောင်ဖို့အတွက်ကိုတောင်းဆိုထားတာဖြစ်ပါတယ်။